သောရရှိများခင်ဗျာကျွန်တော်တို့အခုအတန်းလွှင့်နေတဲ့အချိန်မှာပဲနယူးယောက်မြို့ကကုလသမဂ္ဂလုံခြုံရေးကောင်စီမှမြန်မာအရေးဆိုင်ရာဆွေးနွေးနေကြဆဲဖြစ်ပါတယ်။လာမယ့်နှစ်အတွင်းမှာမြန်မာနိုင်ငံမှာရွေးကောက်ပွဲတွေကျင်းပတော့မှာဖြစ်ပေမဲ့လည်းမြန်မာရဲ့နိုင်ငံရဲ့ငြိမ်းချမ်းရေးကတော့ဆိုးရိမ်နေကြဆဲဖြစ်တယ်လို့မကြသေးခင်ကမြန်မာပြည်ကနေပြန်လာတဲ့ကုလသမဂ္ဂတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ် Miss Christine Bukuna ကပြောကြားလိုက်ပါတယ်။ကုလသမဂ္ဂလုံခြုံရေးကောင်စီမှMiss Bukuna မနေ့တုန်းကတင်ပြဆွေးနွေးခဲ့တဲ့ဒီလုံခြုံရေးကောင်စီအဖွဲ့ဝင်တွေရဲ့တုတ်ပြန်ချက်အကြောင်းကိုတော့ကိုကြောင်းလင်းပြောပြပေးပါအောင်ဗျာ
။ဟုတ်ကဲ့ပါခင်ဗျာ။ပြီးခဲ့တဲ့ဇန်နဝါရီလတုန်းက12ရက်ကြာခီးစဉ်နဲ့မြန်မာပြည်ကိုတောက်ခဲ့တဲ့ကုလသမဂ္ဂတွင်းမှုချုပ်ရဲ့ဒီမြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ် Miss Christine Bukuna ရဲ့ဒီ၄ချိန်မြောက်မြန်မာနိုင်ငံခီးစဉ်ကအတွေ့အကြုံတွေကိုကုလသမဂ္ဂဌာနချုပ်မှာအမနေ့တုန်းကအစီရင်ခံခဲ့တာပါ။မြန်မာစံတော်ချိန်နဲ့ဆိုရင်တော့မနေ့တုန်းကလို့ပြောရမယ်ဆိုရင်အခုကျွန်တော်တို့ဝါရှင်တန်စံတော်ချိန်ဆိုလို့ရှိရင်တော့အခုကိုပဲကျင်းပနေတဲ့ဆွေးနွေးပွဲကမပြီးသေးပါဘူး။ဆေးအုပ်ချုပ်မှုအောက်မှာအချိန်တော်ကြာအောင်ရှိနေခဲ့တဲ့မြန်မာနိုင်ငံမှာလူခွင့်ရေးဒီချိုးဖောက်မှုတွေကိုအကောက်အွယ်ပေးနိုင်တဲ့ကိစ္စကခက်ခဲနေလို့ပဲဖြစ်ပြီးတော့ညဉ့်ညံ့ရေးကအခုချိန်ထိစိတ်မချတဲ့အချိန်တွေမှာရှိနေတယ်လို့မြန်မာပြည်တွေ့ကြုံတွေကိုရှင်းပြတဲ့ Miss Bukuna ကကုလသမဂ္ဂမှာအခုလိုပြောပါတယ်
In the broader context of Myanmar's democratic transition, military and civilian tensions persist.
မြန်မာနိုင်ငံရဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးကာလမှာစစ်တပ်နဲ့အရက်ဖက်တင်းမာမှုတွေကနောက်နေ့ကျင်းပမယ့်ရွေးကောက်ပွဲကိုအခြေပြုပြီးရှိနေတာတွေ့ရပါတယ်။ငြိမ်းချမ်းရေးဖော်ဆောင်မှုဟာလည်းသတိထားကင်တွေရမယ့်အခြေအနေမှာရှိနေပါတယ်။ဆယ်စုနှစ်ချီပြီးရှိခဲ့တဲ့ဆေးအုပ်ချုပ်ရေးရဲ့အမွေအနှစ်ဒဏ်ကြောင့်ပြင်ဆက်လက်ဖြစ်ပွားနေတဲ့လူအခွင့်အရေးအခြေအနေပြဿနာတွေရဲ့ဒဏ်ကိုမြန်မာနိုင်ငံကခံနေရတာတွေ့ရပါတယ်
။အခုလက်တော်ဖြစ်ပွားနေတဲ့ရခိုင်ပြည်နယ်တွင်းကရခိုင်တပ်နဲ့မြန်မာစစ်တပ်တွေကြားကတိုက်ပွဲတွေဟာလည်းစိုးရိမ်စရာကောင်းတယ်လို့ Miss Bukuna ကဆက်ပြောပါတယ်။ရခိုင်ပြည်နယ်တွင်းကတိုက်ပွဲတွေကြောင့်ဘင်္ဂလားဒေ့ရှ်ရောက်ရိုဟင်ဂျာဒုက္ခသည်တွေပြန်လာရေးနဲ့ရခိုင်ပြည်နယ်တွင်းလူသားချင်းစာနာမှုဆိုင်ရာအကူအညီပေးရေးတွေမှာလည်းခက်ခဲနေတယ်လို့ဆိုပါတယ်။မြန်မာဆိုးရအနေနဲ့နိုင်ငံတကာနဲ့ပူးပေါင်းဆောင်ရွက်မှုတွေကိုပို့ပြီးတော့လှုပ်ဆောင်ရေးကိုလည်းတိုက်တွန်းတယ်လို့ Miss Bukuna ကဆိုပါတယ
် In my recent visits to Myanmar I have advocated for a zero tolerance for discrimination campaign from top down
ဒီမှာနိုင်ငံကိုမကြတိမိကမှခေါ်ရောက်ခဲ့မှာခွေးကြားဆက်ဆံမှုပေါ်လုံးဝတိမခံတဲ့ policy ကျင့်သုံးမှုလှုပ်ရှားမှုကိုအထက်ကစအောက်အထိထောက်ခံအားပေးဖို့ကျွန်မတိုက်တွန်းခဲ့ပါတယ်ဒါအပြင်ရခိုင်ပြည်နယ်ကော်မရှင်ရဲ့အကြံပေးချက်တွေအလုံးကိုလည်းထိရောက်စွာအကောင့်ထဲဖော်ရမှာမြန်မာနိုင်ငံနဲ့နိုင်ငံတကာနဲ့ပုံမှန်ပူးပေါင်းဆောင်ရွက်ဖို့လေကျွန်မတိုက်တွန်းပါတယ
်။ကုလသမဂ္ဂဆိုင်ရာဗြိတိန်သမ္မတ် Karen PS ကတော့မြန်မာနိုင်ငံမှာအခုလိုဖြစ်နေတဲ့ရေရှည်ပြဿနာတွေကမြန်မာစစ်တပ်ကြောင့်ပဲလို့အပြစ်တင်ပါတယ
်။ I think we should be clear Mr. President about two particular things. It is the Burmese military who are
ကျွန်တော်အနေနဲ့ရှင်းရှင်းလင်းလင်းတင်ပြရမယ့်အချက်နှစ်ချက်ရှိပါတယ်။မြန်မာနိုင်ငံမှာကာလကြာရှည်ဖြစ်ပွားနေတဲ့ပြဿနာတွေရဲ့အရင်းခံဟာစစ်တပ်ကြောင့်ဆိုတဲ့အချက်ပါပဲ။လုံခြုံရေးကောင်စီရဲ့ထုတ်ပြန်ချက်တွေမှာကျမတို့အားလုံးအနေနဲ့သွေးစည်းညီညွတ်စွာပဲမြန်မာနိုင်ငံမှာငြိမ်းချမ်းရေးနဲ့ဒီမိုကရေစီအပြောင်းအလဲတွေကိုလိုလားသူတွေနဲ့အတူရပ်တည်ရဲဆိုတဲ့အချက်ပါပဲ
။ကုလသမဂ္ဂဆိုင်ရာတရုတ်တာမတ်ဝူဟိုင်တောင်းကတော့ရခိုင်ပြည်နယ်ရေးဖြည့်ရှင်းမှုအဆင့်30ပါတဲ့ချဉ်းကပ်မှုနဲ့လှုပ်ဆောင်နေတယ်လို့ဆိုပါတယ်။
China has set out the three-phase approach, namely cessation of violence, repatriation, and development.
We have twice facilitated a formal tripartite meeting with Myanmar and Myanmar. The government has said that Myanmar and Bangladesh have been cooperating with the government for 2 months. The government has also said that Myanmar and Bangladesh have been cooperating
ကုလသမဂ္ဂဆိုင်ရာအင်ဒိုနီးရှားသံမတ်ကတော့သူတို့ဆိုရကဒီရိုဟင်ဂျာရေးဆောင်နေတဲ့အထူးအချက်3ခုကိုတင်ပြပါရစေ
။ Three key points in our effort to seek a lasting solution to this critical issue.
ရိုဟင်ဂျာပြဿနာဟာလူသားချင်းစာနာမှုအကျတဲ့ဖြစ်အင်ဒိုနီးရှားကခံယူပြီးတော့ကူညီဆောင်ရွက်မှုတွေလုပ်နေတယ်။အပြည်သဘောဆောင်တဲ့ဆက်ဆံရေးနဲ့ချဉ်းကပ်ပြီးတော့မြန်မာဆိုရကိုရောဘင်္ဂလားဒေ့ရှ်ဆိုရကိုရောလှုပ်ဆောင်နေကြတယ်။အာဆီယံနိုင်ငံတွေအနေနဲ့လည်းရခိုင်ပြည်နယ်အတွင်းကလူသားချင်းစာနာမှုဆိုင်ရာအကူအညီပေးလုပ်ငန်းတွေကိုထောက်ခံဆောင်ရွက်နေတယ်လို့ဆိုပါတယ်။ရခိုင်ပြည်နယ်အတွင်းမှာတိုးတက်ဖွံ့ဖြိုးပြီးတော့စီးပွားရေးကောင်းမွန်လာအောင်ရင်းနှီးမြှုပ်နှံမှုတွေဒီရခိုင်ပြည်နယ်အတွင်းလှုပ်ခံကြလို့ရှိရင်ဖြစ်ပွားနေတဲ့အကျတဲတွေကိုပြည်လည်အောင်ကူညီရောက်မယ်လို့လည်းအင်ဒိုနီးရှားနိုင်ငံကခံယူထားတဲ့အကြောင်းအင်ဒိုနီးရှားသံမတ်ကပြောပါတယ်။ကုလသမဂ္ဂဆိုင်ရာမြန်မာသံမတ်ကြီးဟောက်တူဆွမ်းကလည်းမြန်မာနိုင်ငံအနေနဲ့ကုလသမဂ္ဂနဲ့ပူးပေါင်းဆောင်ရွက်မှုတွေကို ထင်ထင်ရှားရှားလောက်ကိုင်နေတဲ့အကြောင်းအခုလို့ပြောပါတယ
် In the spirit of cooperation with the United Nations demonstration of our desire to addressing the issue of Rakhine we agreed to the appointment of
ရခိုင်ပြည်နယ်ပြည်ထနာဖြစ်ရှင်းရမှာကုလသမဂ္ဂနဲ့ပူးပေါင်းဆောင်ရွက်မှုတွေကိုလုံဆောင်နေတဲ့ဆိုတော့ကိုပြသနေတဲ့အနေနဲ့ကျွန်တော်တို့ဟာအထူးကိုယ်စားလှယ်ကိုလက်ခံခဲ့ပါတယ်သူရဲ့လုပ်ငန်းဆောင်ရွက်မှုတွေကိုလောက်ကင်နိုင်မှုလဲလိုအပ်တယ်ဒါတွေကိုလည်းကျွန်တော်တို့အကူအညီပေးနေပါတယ်သူရဲ့မနာမနေတာဝန်ထမ်းဆောင်မှုကိုဘယ်မလိုက်ဖဲမျှတစွာဆောင်ရွက်ဖို့လဲလိုအပ်ပါတယ်အထူးကိုယ်စားလှယ်အနေနဲ့မြန်မာနိုင်ငံကိုဒီကုလသမဂ္ဂကာလအတွင်းဒီ၅ချိန်တောရောက်ခဲ့ပါတယ်နေပြည်တော်မှာလည်းသူရုံးငန်းဖွင့်ထားပါတယ်ရခိုင်ပြည်နယ်ပြဿနာဖြေရှင်းမှာသူနဲ့အတူမြန်မာအစိုးရကအပြည့်အဝပူးပေါင်းဆောင်ရွက်သွားမှာဖြစ်ပါတယ်လို့မြန်မာတမ်မဟုတ်သူဆွမ်းကပြောတာပါအခုကျွန်တော်တို့အတန်လွှင့်နေတဲ့အချိန်ထိကုလသမဂ္ဂလူမျိုးရေးကောင်စီမှာမြန်မာနိုင်ငံရဲ့အခြေအနေတွေအကြောင်းကိုဆက်ပြီးတော့ဆွေးနွေးနေကြတော့မှာပဲအပြည့်အစုံပို့ပြီးတော့သိအောင်လို့ဒီဗီဒီယိုမြန်မာပိုင်းကနောက်ပိုင်းမှာဆက်ပြီးတော့တင်ပြပေးဦးမှာဖြစ်ပါတယ်ခင်ဗျာ